ချမ်းပြည်နယ်မိုင်းကိုင်မြို့နယ်အတွင်း TNP ခေါ်တန်းပလောင်မြို့သားပါတီဥက္ကဋ္ဌဟာမိသားစုနဲ့တူပျောက်ဆုံးနေတာတပတ်ရှိပြီဖြစ်ပါတယ်။ဒီပျောက်ဆုံးမှုဟာ RCSS ကဖမ်းထားတယ်လို့ TNP ကယူဆပြီးတော့မြို့နယ်ရွေးကောက်ပွဲကော်မရှင်ထံကိုလည်းစတင်ထားတယ်လို့သိရပါတယ်။တန်းနိုင်ငံရေးအတိုင်ပင်ခံကောင်စီကလည်းညီညွတ်ရေးအတွက်ရှေ့ရှုပြီးတော့အများဆုံးလှုပ်ပေးဖို့တောင်းဆိုထားပါတယ်။ရန်ကုန်ကလာတဲ့သတင်းကိုဒေါက်ကင်မြို့သက်ကပြောပြပေးပါမယ်
။ချမ်းပြည်နယ်မိုင်းကိုင်မြို့နယ်TNP ခေါ်တန်းပလောင်မျိုးသားပါတီဥက္ကဋ္ဌမိုင်းလုံဟန်ဟာသူ့ဒေသစာပနာကိုသွားရောက်ပြီးမိုင်းကန်ကိုပြန်လာစဉ်တုံော့ချေရအုပ်စုပန်တော့ရအနီမှာဇန်နဝါရီလ10ရက်နေ့ကကြောက်ဆုံးသွားတာအခုသတင်းတစ်ပတ်ရှိသွားပါပြီ။သူနဲ့သူဇနီးငယ်နဲ့ခုနှစ်လသားရဲ့ကလေးငယ်လိုပါကြောက်ဆုံးနေတာဖြစ်ပြီးအခုထိအဆက်တန်မရသေးဘူးလို့ TNP ပါတီကပြောပါတယ်။ချမ်းပြည်တောင်ပိုင်းလက်နက်ကိုင်ဖွဲ့ RCSS ကနေဖမ်းဆီးထားတယ်လို့TNP ကယူဆပြီးချင်းရွေးကောက်ပွဲကော်မရှင်နဲ့ GMC ခေါ်အသိပ္ပာယ်ရစီပူးတွဲစောင့်ကြည့်ကော်မတီတို့ရှိကိုဒီကိစ္စစာပို့ထားတယ်လို့မိုင်းကန်မျိုးနဲ့ TNP ပါတီရဲ့လက်ရှိအလုပ်မှုဆောင်မိုင်းအောင်ခမ်းကဒီလိုကိုပြောပါတယ်
ကိုယ်တိုင်ဒီပါတယ်ဆက်မမမရအောင်လက်ရှိတော့ကျွန်တော်တို့ဒီနယ်ရွေးကောက်ပွဲကော်မရှင်ကျွန်တော်တို့စာတင်ထားတယ်ငါတို့တော့ခရိုင်ရွေးကောက်ပွဲကော်မရှင်နဲ့စာပို့ထားတယ်မြန်မာကော်မရှင်တို့ကျွန်တော်တို့ဒီကရေကြရေနေကြရမယ်အဲစာပို့ထားတယ်ဆမခုချင်းပြီးတော့အကြောင်းပြန်ကြမှုတော့မရှိသေးဘူး GMP ကိုလည်းကျွန်တော်စာပို့ထားတယ်အဲဒီနေ့မှပို့ပေးလိုက်တာပေါ့နော
်မိုင်းအောင်ခမ်းဟာရခိုင်မိုင်းကန်မျိုးနဲ့ TNP ပါတီရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်မိုင်းလုံဟန်နဲ့မိသားစုဟာလက်နက်ကန်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC ရှမ်းတောင်ပိုင်းတပ်ရဲ့တုံလော့ချေးရွာစစ်စေးခင်ကိုဖျက်ပြီးတဲ့နောက်ပိုင်းအဆက်တည်းပြတ်သွားခဲ့တာကြောင့်ဒါဟာ RCSS လက်ချက်အဖြစ်ဆွဆွဲတာတွေရှိနေပါတယ်။ RCSS ဟာ NCA ခေါ်အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်တဲ့အတွက် GMC ခေါ်အပြစ်ခံရစင်းပူးတွဲစောင့်ကြည့်ကော်မတီစီကိုထပ်မံအကြောင်းကြားစာပို့ခဲ့တယ်လို့လည်းပြောပါတယ်။ RCSS ပြောရေးဆိုခွင့်ရှိသူကတော့မိုင်းနောင်ဟန်ပြတ်ဆုံးနေတဲ့နေရာဟာသူတို့ထိန်းချုပ်နေနေမှာဖြစ်ပွားတာမဟုတ်ကြောင်းညင်းဆိုထားပါတယ်။တအံနိုင်ငံရေးအတိုင်ပင်ခံကောင်စီအဖွဲ့ဝင်တဦးကတော့တိုင်းရင်းသားအချင်းချင်းညီညွတ်ရေးကိုရှေ့ရှုပြီးအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုထားပါတယ်
။တိုင်းသားရေးအတူတကောရှင်းတော့ဒီလိုတာတွေကမလုပ်ဘူးမလုပ်ထိုင်ဘူး။အတိအကျရဲ့ကွန်ပျူတာပရိုမီတာစုရတာအပြင်းနဲ့ရောဒီရဲ့အမှုတမီရဲ့ပြည်ကလေးတွေရောသူရောအမြန်ဆုံးပြန်လွှတ်ပေးခဲ့ခြင်း။ဒါကကျွန်တော်တို့အတိအကျအားသောက်ပြုခြင်းနဲ့နောက်နောက်လည်းဒီလိုမျိုးပြဿနာတွေမဖြစ်ဖို့အားလုံးပါတောင်းရှိတယ်။လက်နက်တိုင်ခေါ်ပြီးမှလည်းဒါတောင်းရှိတယ်။အခုလည်းချင်းချင်းချင်းလို့ဒီကူကိုအားသောက်ပြတယ
်2015ခုနှစ်တုန်းကလည်းမိုင်းကန်မျိုးနဲ့ရခိုင် TNP ပါတီဥက္ကဋ္ဌနဲ့အတွင်းမှုကို RCSS ကဖမ်းဆီးခဲ့ပြီးတလကျော်အကြာကြာမှပြန်လွှတ်ပေးခဲ့ကြောင်းတန်းနိုင်ငံရေးအတိုင်ပင်ခံကောင်စီရဲ့သဘောထားထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိအချိန်မှာတော့ RCSS ရှမ်းပြည်တောင်ပိုင်းလက်နက်ကိုင်အဖွဲ့ဟာရှမ်းပြည်တိုးတက်ရေးပါတီ SSPSS ရှမ်းမြောက်ပိုင်းလက်နက်ကိုင်အဖွဲ့တန်ပလောင်အမျိုးသားလူမျိုးရေးတပ်မတော် TNL ပူးပေါင်းမဟာမိတ်တပ်ဖွဲ့နဲ့ရှမ်းပြည်နယ်မိုင်းကန်မြို့နယ်ကြောင်မဲတီဘောမြို့နယ်တွေမှာတိုက်ပွဲတွေဖြစ်နေပါတယ်ဒီတိုက်ပွဲတွေကြောင့်မိုင်းကန်မြို့ပေါ်မှာစစ်ပီးဒုက္ခတွေက2500လောက်တင်းချောင်နေရတယ်လို့ကြောင်မဲနဲ့တီဘောမြို့တွေမှာလည်းအနည်းဆုံး400လောက်စစ်ပီးကနေတင်းချောင်နေကြတာဖြစ်ပါတယ်